လာမယ့်ဒီဇင်ဘာလ29ရက်နေ့မှာကြာရောက်မယ်မြမသမိုင်းပညာရှင်ဇေယျကျော်ထင်ဒူဝူမူကြီးဘရှင်ရဲ့နှစ်တရာပြည့်အခမ်းအနားအကြိုပွဲကိုဒီနေ့တော်ဝင်နှင်းစီခမ်းမမှာဟောပြောပွဲကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီအခမ်းအနားမှာဥပရှင်ရဲ့ထုတ်ပတ်တီကိုရှင်းလင်းပြောကြားခဲ့ပြီးနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့ဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တွေကမြန်မာနိုင်ငံအတွင်းဘာသာပေါင်းစုံလူမျိုးပေါင်းစုံနဲ့ရင်းနှီးချစ်ကြည်စွာနေထိုင်ကြဖို့အဓိကထားပြောခဲ့ကြပါတယ်။ဒီနေ့အခမ်းအနားကိုဘာသာပေါင်းစုံအပြန်အလှန်ချစ်ကြည်ရေးရရှိဖို့နဲ့လူနည်းစုတိုင်းရင်းသားတွေနဲ့လူနည်းစုဘာသာဝင်တွေအပေါ်ဖိနှိပ်ခွဲခြားဆက်ဆံမှုပပျောက်ရေးစတဲ့အချက်၈ချက်နဲ့ရည်ရွယ်ပြီးကျင်းပတာဖြစ်တယ်လို့ရာပြည့်အကျိုးကော်မတီအဖွဲ့ဝင်နိုင်ငံရေးအကျဉ်းသားဟောင်းဦးထွန်းကြည်ကပြောပါတယ်
။တိုင်းသာဓာတ်လူများမှုကိုပိုင်ပြဖန်းခွင့်အပြည့်အဝရရှိရေးအမျိုးသားပြည်လည်သူ့ရဲ့ရေးရှိတည်ထောင်ခံရမည်ပြည်တွင်နိုင်ငံရေးဘာသာပေါင်းစုံအပြန်အလှန်လေးစားချစ်ကြည်ရေးနှင့်အားသာတာဖြစ်ရေးလူနည်းစုတိုင်းသာများအပေါ်သို့လူနည်းစုဘာသာဝင်များအပေါ်ဖိနှိပ်မှုများအမုန်းတရားများခွဲခြားဆက်ဆံမှုများအားစန့်ကျင်ဖက်ပြရေးနှင့်လူခွင့်အပြည့်အဝရရှိရေးဥတည်ချက်ရှင်းလင်းဒီခန္ဓာကိုကျွန်တော်တို့ကျင်းပမှာဖြစ်ပါတယ်
ဥပရှင်ကို1915ခုနှစ်ဒီဇင်ဘာလ29ရက်နေ့ပြမနာမြို့မှာမွေးဖွားခဲ့တာဖြစ်ပြီးသူဟာသမိုင်းသူတေသည့်အဖြစ်ထင်ရှားခဲ့သူတဦးဖြစ်တယ်လို့လွတ်လပ်ရေးကြိုးပမ်းမှုမှာလည်းပါဝင်ခဲ့သူတဦးဖြစ်ပါတယ်။မြမသမိုင်းဆိုတဲ့စကားလုံးကိုပထမဆုံးစတင်အသုံးပြုခဲ့သူဖြစ်ပြီးတက္ကသိုလ်ဝန်ထမ်းចောင်းသုံးပြဋ္ဌာန်းစာအုပ်ကိုရေးသားခဲ့သူဖြစ်ပါတယ်။အသက်55နှစ်အရွယ်1980ခုနှစ်မှာနှလုံးရောဂါနဲ့ကွယ်လွန်ခဲ့ပါတယ်။ဒီနေ့အခမ်းအနားမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကဥပရှင်နဲ့ပတ်သက်တဲ့အမှတ်တရတွေကိုပြောခဲ့ပြီးဒီနေ့တနက်တန်နေခြုံငိမ့်ဖို့ဟာအားလုံးပါဝင်ဖို့လိုအပ်ကြောင်းပြောပါတယ
်။ငါစပြီးတော့စစ်ချက်ဝင်လာတာစစ်ချက်နဲ့တက်ကနေတာဝင်လာတာငါဝင်လာတဲ့တချို့ပါဒီနေ့ဒီတနက်တန်ပြစ်တန်ဒိန်းတန်ဒေါင်းတန်အခုတ်တန်ခွဲတန်တခါသူများပါနေမှာကြီးပြင်းလာတဲ့ငါတည်ပြီးတော့ငါအတွက်ကဝင်နေဆိုရဖြစ်ပါလားလို့ဝင်ပြီးတော့ဒီတော့ဘာစစ်စစ်ပေါ်လို့ဆိုတော့ကျွန်တော်တို့ကနောက်လာနောက်သားကိုလည်းပဲဝင်လာတဲ့ကလေးရစပြီးတော့တနက်တန်ဘုံတန်ကြီးတန်အမြောက်တန်မကြားရအောင်ပြအလုပ်ကြစားပါဒါလည်းကျွန်တော်ပြောနေတာလုံနေတဲ့အချိန်ချင်းလည်းရောက်နေပါပြီအဲ့တော့ကျွန်တော်တို့လူကြီးများဒီလိုလည်းအပြည့်အများကြီးရှိတယ်ဘာလို့လဲဆိုတော့မလုပ်ဖက်နိုင်ဘူး
လူမျိုးရေးဘာသာရေးမုံနှင်းမှုတွေဟာမဖြစ်တင်ကြောင်းလူတိုင်းမှာအတိုင်းပြည်ကိုအကျိုးပြုတဲ့စိတ်ရှိဖို့လိုအပ်ပြီးဘသူတွေကဘလောက်အကျိုးပြုနိုင်လဲဆိုတာကိုသာကြည့်တင်တယ်လို့ဒီနေ့ဟောပြောပွဲကိုတက်ရောက်သူတွေကအဓိကထားဟောပြောခဲ့ကြပါတယ်။ရခိုင်မျိုးသားပါတီဗဟိုလုံးမှုဆောင်ဦးဝေးတောင်ကသူ့အနေနဲ့ဘယ်ဘာသာဘယ်လူမျိုးဆိုတာကိုကြီးရှုပေါင်းသင်းဆက်ဆံတာမရှိဘူးလို့ထည့်သွင်းဟောပြောခဲ့ပါတယ်
။မမပါရှင်ကိုအစောပိုင်းကကျွန်တော်ကလာဝနေတဲ့ပဲရင်းပြီးကောင်းဝင်တာပါ။တွေ့လည်းမတွေ့ဘူးပါဘူး။ဒါပေမဲ့ကျွန်တော်ငယ်ငယ်ကစာရီပါသမိုင်းကြီးပါတော့နေချစ်ဆန်းရင်အမျိုးသားလွှမ်းမျိုးရင်ဖက်ဆစ်ဆန်းရင်တိုက်ပွဲတွေမှာစွမ်းစွမ်းတမန်ဆောင်ရွက်ခဲ့တဲ့မုံမူပါရှင်ကိုလည်းကျွန်တော်လေးစားပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့စိတ်မှာကလူတယောက်ကိုအကဲဖြတ်တဲ့နေရာမှာသူ့ရဲ့တံဖိုးကတိုက်ပွဲပေါ်မှာထားတဲ့စိတ်ဓာတ်ခံယူချက်ပြီးသူတွေပေါ်မှာထားတဲ့စိတ်ဓာတ်ခံယူချက်ပဲအရေးကြီးတယ်။ဘယ်လူမျိုးဖြစ်တယ်ဘယ်ဘာသာကိုကိုယ်ခွေတယ်အသားအရောင်ဘယ်လိုရှိတယ်ဒါအရေးမကြီးဘူး။
ဒီနေ့အခမ်းအနားကိုချွေးဝါရောင်တန်ဃာကွန်ရက်ကဆရာတော်တွေ၊စာရေးဆရာဆရာမတွေနဲ့အရက်ဖက်လူမှုဖွဲ့စည်းတွေကလည်းတက်ရောက်ဟောပြောခဲ့ကြပါဗါး။ဟောပြောပွဲကိုဘာသာပေါင်းစုံကလူဦးရေ900ကျော်တက်ရောက်ခဲ့ကြပါဗါးရှင်။ကျွန်မ RFA သတင်းတော့ဝေယံမိုးမြင့်ပါ။ရန်ကုန်မြို့ကနေပေးပို့တာဖြစ်ပါတယ်ရှင်။